အစိုးရအဖွဲ့တွေစပြောင်းလိုက်ကြတဲ့ကပေါ့လေဂျီရွန်ပြည်ပကဒီမိုကရေစီအင်အားစုတွေကုလသမဂ္ဂအာဆီယံအမေရိကန် EU စတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတွေကနိုင်ငံကြီးအကျဉ်းသားတွေလွှတ်ပေးဖို့ဆိုတဲ့ကိစ္စကိုအရေးကြီးဆုံးအချက်တစ်ခုအနေနဲ့အလေးထားပြီးတောင်းဆိုခဲ့ကြပါတယ်ခင်ဗျာဒါပေမဲ့အခုဆိုရင်အစိုးရအဖွဲ့တွေပြောင်းတာတလလောက်ရှိသွားပြီပေါ့လေအကျဉ်းသားတွေလွှတ်ပေးဖို့ဆိုတဲ့အရေးအယောင်မျိုးကိုကုလိမတွေ့ရသေးပါဘူးခင်ဗျာတလုံးတစ်ပါးမှထုတ်ပြောတာလည်းမရှိသေးပါဘူးဆိုတော့ဒီအခြေအနေတွေကိုကြည့်မယ်ဆိုရင်အကျဉ်းသားတွေလွတ်ပေးဖို့အစိုးရစီမှာလုံးဝဆန္ဒမရှိဘူးဆိုတဲ့သဘောမျိုးလားခင်ဗျာခင်ဗျာ
အဲ့တော့သူတို့အစိုးရနိုင်ငံကိုအုပ်ချုပ်နေတဲ့လူတွေတိမဲ့ကိစ္စပါကျွန်တော်အမြင်မှာတော့သူတို့ယူကောက်ပွေးပြီးလို့အာဏာထွက်ပြီးတဲ့နောက်ပိုင်းမှာဒီလွှတ်တော်တွေထိုင်ပြီးတော့အခုအချိန်ထိက3လလောက်ပဲအချိန်ရှိသေးတယ်ဆိုတော့သူတို့မှာဘုဖက်ကြီးဖက်ညှိပြီးတော့သူတို့ရဲ့အကျိုးစီးပွားမထိခိုက်အောင်နှီးမျိုးစုံနဲ့ကြည့်ပြီးမှပဲလုံခြုံသေးချသွားပြီဆိုမှပဲသူတို့ကဒီချင်းသားလွတ်မြောက်ရေးကိစ္စတွေသူတို့လုပ်မယ်လို့ကျွန်တော်ယူဆတယ်ဘာလို့ဆိုဒီအချင်းသားတွေလွှတ်လိုက်တာနဲ့သူတို့အတွက်လည်းသူတို့ကျိုးစီးပွားကိုထိခိုက်နိုင်စရာအများကြီးရှိလာနိုင်တယ်အဲ့တော့ချောချောမွေ့မွေ့သူတို့လူချင်းနဲ့လမ်းကြောင်းလျှောက်နိုင်ဖို့အတွက်သူတို့မှသူတို့ချန်စီထားတဲ့ဟာရှိတဲ့အဲ့ဒီအချက်တွေကြောင့်အခုထိတောင်းနေနေတာဖြစ်မယ်လို့ထင်တယ်။ဒါမဲ့တခုတော့ရှိတယ်။နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့အတိုင်းပြည်မှာဘယ်တော့မှနိုင်ငံရေးလွတ်လပ်ခွင့်ဆိုတာမရှိဘူး။အဲ့တော့သူတို့ကနိုင်ငံရေးလွတ်လပ်ခွင့်ကိုပြချင်တယ်ဆိုရင်နိုင်ငံရေးအကျဉ်းသားကိုသူတို့ထွက်ဖို့ကတော့တနည်းမဟုတ်တနည်းထွက်ဖို့ကတော့သူတို့မှတာဝန်ရှိတယ်လို့မြင်ပါတယ
်။အခုဆိုရင်အရှေ့လေဘိုင်းတို့အာဖရိကနိုင်ငံတွေမှာပေါ့လေအာဏာရှင်ဆန့်ကျင်လူလူလှုပ်ရှားမှုတွေကတနိုင်ငံပြီးတနိုင်ငံမိကိုကျွတ်လျှောက်လိုက်ပြီးတော့ဖြစ်ပွားနေပါတယ်ခင်ဗျာ။ပြည်တွင်းကနိုင်ငံရေးကောင်းဆောင်တူကနိုင်ငံရေးအကျဉ်းသားတွေကိုပေါ့လေအစိုးရတကလွှတ်ပေးဖို့ကိစ္စဟာဒီအရှေ့အလယ်ပိုင်းကနိုင်ငံတွေကိုစောင့်ကြည့်နေတဲ့သဘောရှိတယ်ပေါ့လေစိုးရိမ်နေတယ်တကယ်လို့လွတ်များလွတ်လိုက်လို့ရှိရင်လူလူဆန္ဒပြပွဲတွေများပေါ်လာမလားဆက်သဖြင့်စိုးရိမ်နေရလည်းရှိတယ်လို့သူကတော့သူ့အမြင်ကိုပြောတယ်ပေါ့လေဒီအရှေ့အလယ်ပိုင်းနိုင်ငံတွေမှာဖြစ်နေတဲ့အခြေအနေတွေကမြန်မာနိုင်ငံအပေါ်မှာပေါ့လေတစုံတရာရိုက်ခတ်မှုရှိနိုင်မလားခင်ဗျာ
အာနာရှင်တွေပြည်သူရဲ့ဆန္ဒကိုဆန့်ကျင်ပြီးတော့အုပ်ချုပ်နေတဲ့တိုင်းပြည်တွေအားလုံးကဒီအရှေ့အလယ်ပိုင်းမှာဖြစ်နေတဲ့ကိစ္စကိုသူတို့ရင်တထိတ်နဲ့ကြည့်နေကြရဲဆိုတာအားလုံးသိပါတယ်အဲ့တော့လက်ရှိဗမာပြည်ကိုအုပ်ချုပ်နေတဲ့အစိုးရတစ်အနေနဲ့ကလည်းဒီအရှိလေပိုင်းကကိစ္စကိုသူတို့နီးနီးကပ်ကပ်ဆောင်ကြည့်နေမှာဘာလို့ဆိုဒီကိစ္စကဗမာပြည်မှာဒါမျိုးတွေထပ်မဖြစ်နိုင်ဘူးလို့ဘယ်သူမှပြောလို့မရဘူးဥပမာဆိုပါဆိုကျူးဘားနိုင်ငံမှာဆိုရင်လည်းနှစ်ပေါင်း50 60ကျော်အုပ်ချုပ်လာတဲ့အစိုးရကတော့ဒီအရှိလေပိုင်းကပြဿနာကိုကြည့်ပြီးတော့သူတို့ပြုပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုပြီးတော့အခုအနည်းမျိုးစုံနဲ့သူတို့ပြည်သူတွေကိုထိန်းနိုင်ဖို့အတွက်နည်းမျိုးစုံနဲ့လုပ်နေကြတယ်ဆိုတော့ဗမာပြည်ဟိုလက်ရှိအုပ်ချုပ်နေတဲ့အစိုးရတစ်အနေနဲ့လည်းဒီအရှိလေပိုင်းပြဿနာကိုဒီတိုင်းဥပေက္ခသူတို့ပြုမယ်လို့တော့ကျွန်တော်မထင်ပါဘူ
းအစိုးရအဖွဲ့တွေပြောင်းမှပြီမဲ့လို့ဒီ EU တို့အမေရိကန်တို့ဟာမြန်မာအစိုးရတစ်ကိုစောင့်ကြည့်ပြီးတော့တတိထားဆက်ဆက်နေတာကတပိုင်းပေါ့လေအဲတပိုင်းကလည်းပဲပိတ်ဆို့ပြစ်ဒဏ်ခတ်မှုအပါအဝင်ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်တဲ့မူဝါဒတွေကိုတော့ဒေါအောင်ဆန်းစုကြည်နဲ့ NLD ရဲ့ရည်တည်ချက်တွေကိုဗဟိုပြုပြီးတော့မူဝါဒတွေချမှတ်ဖော်ဆောင်နေကြတာတွေ့ရပါတယ်ခင်ဗျရေရှည်မှာရောဒီအတိုင်းပဲဆက်သွားမှာလားဒီအနောက်နိုင်ငံတွေရဲ့မူဝါဒအလားအလာတွေများဘယ်လိုများဖြစ်လာနိုင်မလဲခင်ဗျဟု
တ်ကဲ့ဒီ NLD ကိုဗဟိုပြုပြီးတော့အနောက်နိုင်ငံတွေရဲ့ policy ချမှတ်တယ်ဆိုတာကျွန်တော်တို့အပိုင်းလိုက်ခွဲရမယ်လို့ကျွန်တော်ယူဆတယ်ပထမတစ်ကဒီဥပမာအမေရိကန်ဆိုပါဆိုအမေရိကန်ကဥပမာတက်လာပြီးတဲ့နောက်ပိုင်းမှာသူတို့ကတွေ့လဲတွေ့မယ်နောက်ပြီးတော့ပိတ်ဆို့ရေးယူမှုလဲဆက်လုပ်မယ်စကားပြောမယ်ဆိုတော့ lancing ကိုသူတို့ကပြန်ပြောင်းလာတယ်အဲ့ဒီမတိုင်ခင်ကပိတ်ပဲပိတ်တယ်စကားလည်းမပြောဘူး EU အနေနဲ့လဲဒီအမေရိကန်လုပ်နေတဲ့ပုံစံအတိုင်းကိုအခုဆက်သွားနေတယ်လို့ကျွန်တော်တော့မြင်တယ်တခုအရေးကြီးတာကအမေရိကန်ဖြစ်ဖြစ် EU ဖြစ်ဖြစ်အာရှန်ဖြစ်ဖြစ်သူတို့ကတစ်ဖက်မှာဒီအစိုးရတက်တဲ့ကဒီမိုကရေစီအားစုတွေကိုသူတို့တိတိကျကျစောင့်ကြည့်လေးလာပြီးတော့သူတို့လုံနိုင်ဂိုင်နိုင်တဲ့အထက်ကနေသူတို့အားပေးဖို့အဆင်သင့်ဖြစ်နေတယ်လို့တစ်ဖက်ကလည်းအရင်တုန်းကစစ်ယူနီဖောင်းဝတ်ထားတဲ့လူတွေအခုအယတဝတ်စုံနဲ့လွှတ်တော်ထဲကိုရောက်လာတဲ့လူအစိုးရထဲကိုရောက်လာတဲ့လူတွေကိုလည်းဖိအားဆက်ပေးဖို့လမ်းနှစ်ခွက်နဲ့လုပ်နေတာဖြစ်တယ်။နောက်ပြီးတော့တစ်ချိန်တည်းမှာလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD နဲ့1990တုန်းကအတိုက်ခံအုပ်စုတွေကိုသူတို့ကလည်းမျက်ကွယ်မပြုပါဘူး။ဘာလို့ဆို NLD ကိုသူတို့ကတစ်ဖက်မှာလုံးဝပြစ်ပယ်ထားလို့မရတဲ့အနေအထားရှိနေတယ်။ဒီဟာတွေအားလုံးကိုခြုံပြီးတော့ဒီအနောက်နိုင်ငံတွေကဗမာပြည်နဲ့ပတ်သက်ပြီးတော့ policy တွေမူဝါဒတွေပါတွေချမှတ်တဲ့အခါမှာသူတို့ဒီဟာတွေအခြေခံပြီးတော့ချမှတ်တယ်လို့ကျွန်တော်တော့မြင်ပါတယ
်။အများယူဆထားသလိုပေါ့လေဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေကနေပြီးတော့လက်ရှိသမ္မတဦးသိန်းစိန်ရဲ့အစိုးရအဖွဲ့ကိုနောက်ွယ်ကနေပြီးတော့ကြိုးကင်ထားအောင်မယ်ဆိုတဲ့အယူအဆအရပေါ့လေ။ဒီလိုသာနောက်ွယ်ကကြိုးကင်ထားမယ်ဆိုရင်လက်ရှိအစိုးရအဖွဲ့တွေကနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာဘာမှမျှော်လင့်နေရမရှိဘူးဆိုပြီးတော့တန်တရားဝင်နေသူလည်းရှိပါတယ်။ဒါရောဖြစ်နိုင်မလားခင်ဗျာ
။ကျွန်တော်တော့အဲ့လိုမမြင်ပါဘူးခင်ဗျာ။ဘာလို့ဆိုအခုအစိုးရအစ်တက်လာပြီးအဲ့ဒီလူတွေလည်းအရင်တုန်းကဘူချုံမှုကြီးတန်းရွှေလူတွေပဲ Mẹ ai chỉ là cả đi số giờ thế thế mà bà là để tài nhân ra rồi nó pro democracy lù la này in áo sưu rồi lâu nay cái này nè hộ phe cả ai nhìn lù hao này nè cha mà đồ bao thì này người gì à cái sao này đấy này à bây giờ lâu này này phe phe ta ta hiện hay này này số cái kia ai chỉ là cho nó làm mà này bao số ai lù mà miền lâu xin bông tiền này tài nhân lâu xin đi lù rồi bé nó anh ấy chú cái này để số lâu cho nó tài bây giờ trong này mà không có mà số bao số cái khay RNDP nó pro Xian SNDP nào bây giờ Chinese nào party ye, tất cả đi salon support party đó, bao nhiêu đó khu, tại anh ta lưu nhiều người này, biết khai ra xe ye, nào bây giờ này anh chị ta rồi lâm hiệu gì đó, rồi parliament thế anh ấy, si bang thế anh ấy, lâu phu, lâu là này này, khuyên gì xí là đấy, đi hà rồi, tập PP này rồi lâu là mà về, ờ rồi đi số nhà tiền này này là đi cái sao, u bị khai biểu biểu mà đông biển mẹ này, à chồng biển gia chỉ mà xí về này đi đánh thay này lâu giờ rồi mà không bù. Bố cháu mua chỉ đan xuyên ô châu đông à rồi, đùa ô châu đấy, bắt đùa mấy khuôn mình xíu, khuôn cả u tinh sinh ô châu đấy ao mà chứ, u tinh sinh ở đùa, xuất đồ thế à này là mấy lâu giờ đấy, nào bây giờ đi xuất đồ bình bang à này là, để cho nguyên này người bà đi này là mấy lâu giờ đấy.
Đào sản xuất gì ấy, anh ấy đi phá giá suy, lấy gì số à, quan tế của bọn ấy, tôi sốt suy nghĩ đi làm quen thà đấy bọn nó, anh ấy trên này lúc bây giờ đào sản mua bao vậy, đi mua ra thì này toa này là tôi à bọn ấy, xí rồi anh miêu, bự xí vào là cái này anh ấy đi ra đi chơi bọn.
Cho nó miêu mà rồi NLD phê phê, khuôn à cho nó biểu đấy, tại anh ta này người gì lấy gì bà đi rồi phê phê, từ đi từ cha gì mà lâu về này, à long à tụt qua, hàng chén nhìn nhìn này lâu giờ bùa gì gì để lâu cho nó thêm mà đấy, NLD lâu ra lại cao mà đấy, tại anh ta lại lâu ra lại cao mà đấy, đam ấy NLD lâu nỉ này hà cô. Lesi lo đồ thêm mà bà quên đi đấy, tại anh ta bà đi rồi vậy, thâu khăn chơi, giá sỉ phụ lo ở đâu, ai đi lo, lesi lo đồ thêm mà bà đi đấy, tại anh ta bà đi rồi, lâu sau chơi được rồi, NLD à đi mà chịu phụ lo đấy, ai lo mà lâu về này, tao quay được bây giờ, lâu lâu xin nó, thì cái sao, tại vì đó, thi học không xí mà lâu cho nó mà thêm một cái
nữa. Doctor Sly, anh điều gì anh muốn chia sẻ với anh để mà được không ạ?
Hổ.